PND နဲ့အတွက်မှာ KNU တက်တွေနဲ့တက်တွေကဖြစ်ပွားနေတဲ့တိုက်ပွဲတွေနေ့စဉ်လို့မြင်တွေ့နေရပါတယ် KNU ဖွဲ့ရဲ့မေလ9ရက်နေ့ထုတ်ပြန်ချက်အရဧပြီလတလထဲမှာတင်စစ်ကောင်စီနဲ့ KNU ရင်ဆိုင်တိုက်ပွဲပေါင်း900ကျော်ဖြစ်ခဲ့ပါတယ်အခုလိုတိုက်ပွဲတွေဖြစ်နေခြင်းမှာစစ်ကောင်စီဟာလေကြောင်းကိုအားပြုပြီးတိုက်ပါတယ်ပြီးခဲ့တဲ့မေလ3ရက်နေ့တရက်ထဲမှာတင်KNU တပ်မ9နယ်မြေမှာလေကြောင်းကစေကျင်လောက်အထိတိုက်ခိုက်ခဲ့တယ်။ဒီလိုတိုက်ခိုက်တော့ဒေသခံတွေအိုးအိမ်ဆန့်ခွာထွက်ပြေးကြရတယ်။ဒီကြတဲ့အပတ်တွင် KNU ရဲ့ထုတ်ပြန်ချက်အရကရင်ပြည်နယ်အတွင်းအိုးအိမ်ဆန့်ခွာထွက်ပြေးရသူသသိန်းကျော်ရှိနေပြီလို့ဆိုပါတယ်။ဒုက္ခသည်အများစုဟာထိုင်းမြန်မာနယ်စပ်ဖြစ်တဲ့တောင်ရင်မြစ်မြမဘက်ချမ်းမှာယာယီတဲထိုးပြီးနေနေကြပါတယ်။ဒုက္ခသည်စခန်းအနည်းဆုံး9ခုလောက်ရှိပြီးလူဦးရေသသိန်းကျော်တယ်လို့ဒုက္ခသည်တွေကိုအကူအညီပေးနေတဲ့ KPSN အဖွဲ့က Nova Cruise ကပြောပါတယ်
။တမဟာ6ရှိမယ်၊တမဟာ5ရှိမယ်၊တမဟာ7ရှိမယ်၊တမဟာ3ရှိမယ်၊ပြီးတော့တမဟာ2ရယ်၊တမဟာ4ရယ်ပေါ့နော်၊တမဟာ6ခုပေါ့။အထူးသဖြင့်တမဟာ6ခုမှာပေါင်းလို့ရှိရင်သူကသသိန်းကျော်ရှိပြီ၊သင်္ကသာရှိပြီ
။ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းတွေကိုအဓိကအကူအညီပေးနေတာဟာထိုင်းနိုင်ငံဘက်ကလာတဲ့အကူအညီတွေဖြစ်ပါတယ်မြန်မာပြည်မကနေနေဆက်ကိုလာတဲ့လမ်းကိုစစ်ကောင်စီကထိန်းချုပ်ထားတာကြောင့်အကူအညီတွေဟာထိုင်းဘက်ကပဲလာနိုင်တာဖြစ်ပါတယ်ဒီနေရာမှာ NGO အဖွဲ့ကြီးတချို့ဟာနာမည်မကန်ပဲအဖွဲ့ငယ်တချို့ကတဆင့်အကူအညီတွေကိုပေးနေတယ်လို့ဆိုပါတယ်ဒါဟာလေထိုင်းနိုင်ငံရဲ့ policy ကြောင့်လို့အဝေးရောက် ARD ကုညီရေးအဖွဲ့ကဖိုးတကြံကပြောပါတယ်
ကျွန်တော်ကဆရာထိုင်းနိုင်ငံရဲ့ policy ပေါ့ထိုင်းနိုင်ငံရဲ့အနေအထားကအရင်အရေးကြီးတယ်ဒီနိုင်ငံရဲ့အခု policy အနေအထားရကတချို့ NGO ကြီးတွေကသူတို့ကိုယ်တိုင်ရှေ့ထွက်လို့မရအောင်ဆရာရဲ့ရှေ့ထွက်လို့ရတဲ့အဖွဲ့တွေရှေ့ထွက်လို့ရတဲ့အဖွဲ့ဆိုတာလည်းဆရာရဲ့ပုံမလင်းပြောရင်တော့ဟိုတရားဝင် register လုပ်ထားတဲ့အဖွဲ့တွေမဟုတ်ဘူးအဲသူတို့ကိုတစုံတစ်ခုနဲ့ဥပဒေနဲ့တလောကောင်ဘာနဲ့တလောကောင်ချုံနောင်လို့မရတဲ့အဖွဲ့တွေပေါ့ဥမာကကျွန်တော်တို့လို့အဖွဲ့ပြောရင်ကျတော့ကျွန်တော်က register မလုပ်ထားဘူးအဲကျွန်တော်တို့လုံးရှင်နဲ့အလုပ်ဆိုပြီးချင်းကျွန်တော်တို့ကဘယ်သူမျက်နှာမထောက်ဆရာမလို့ကိုသွားရင်သွားမယ်လာရင်လာမယ်ဆိုတဲ့ဟိုပုံစံမျိုးပေါ့နော်
အခုလိုအကူအညီတွေပေးနေပေမဲ့ဒုက္ခသည်တွေကတော့သူတို့ရဲ့လိုအပ်ချက်က90ရာခိုင်နှုန်းလောက်ပဲရရှိတယ်လို့ဒုက္ခသည်တူဖြစ်တဲ့နော်အဲဝါကပြောပါတယ်။အဲ
ဒါမျိုးတော့ဟိုရ90ရာနှုန်းညတော့နေနိုင်စမ်းနိုင်တဲ့အချက်တော့ရှိတယ်ပေါ့နော်။ကျွန်တော်တို့ဆွေးနွေးကြရတော့ဒီအဲဒီနေ့လာတဲ့လက်ရှိတဲ့တစ်ခုပဲကျွန်တော်ဆွေးနွေးနေရတယ်
။စစ်ကောင်စီကနေနဲ့လာဖြစ်ပြီးဆိုရင်တော့ထိုင်းဘက်ကကိုပြေးရပါတယ်မြန်မာဘက်ချမ်းမှာတိုက်ပွဲဖြစ်လို့ဒုက္ခသည်တွေထိုင်းဘက်ချမ်းကိုပြေးလာရင်ထိုင်းစစ်တပ်ကလာခွင့်ပေးပြီးတိုက်ပွဲရပ်သွားရင်တော့မြန်မာဘက်ချမ်းကိုပြန်ဖို့ဖိအားပေးပါတယ်ဒါပေမဲ့တောင်းနဲ့ချီတဲ့မြန်မာနိုင်ငံသားတွေထိုင်းနိုင်ငံဘက်ချမ်းမှာရှိတဲ့အသီးမိတ်ဆွေတွေအကူအညီတွေနဲ့ရောက်ရှိနေထိုင်ကြတာရှိပါတယ်တောင်ရင်မြစ်ထိုင်းဘက်ချမ်းရွာမှာရှိနေတဲ့မြဝတီမြို့နယ်ပဟိကောရွာကစေတန်းကျောင်းသူတူကတော့အာနာပိုင်တွေလာမယ်ဆိုတာသတင်းကြားရတော့တောထဲမှာသွားပုံးနေရတယ်လို့ပြောပြပါတယ်
။ကျောင်းနေရာတက်လို့မရတော့ဘူးလေ။ကျောင်းနေရာတက်လို့မရတော့ဒီဘက်ကမ်းမှာပဲဟိုဘယ်လိုလဲသူအလုံးလည်းမရှိဘူးဆရာ။အဲ့ဒါဟိုလာဝီရဲ့စံနေပိုင်းနဲ့ပဲထိုင်စားရတယ်ဆရာ။အလုံးကမရှိမှမရှိရ။တမီးတို့နေတဲ့ရက်ွက်ကလူကြီးကစစ်ပေးချောင်းတွေကိုပေးမနေဘူးဆရာ။အဲ့ဒါဘာကောင်ပလိုက်တည်လာမယ်ဆိုလို့ရှိရင်တမီးတို့ကတော်ထဲမှာတစ်ဆင့်သွားပုံရတယ်ဆရာ
အခုလိုမြန်မာဒုက္ခသည်တွေကိုထိုင်းဘက်ကလက်မခံတာဟာစစ်ကောင်စီဘက်ကပြောဆိုထားလို့ဖြစ်တယ်ဆိုတဲ့ယူဆချက်တွေရှိပေမဲ့ထိုင်းနိုင်ငံကတော့တရားဝင်ထုတ်ပေါ်ပြောဆိုတာမရှိပါဘူး KNU အဖွဲ့တွဲဖက်အတွင်းမှုတက်ဖတူစောဆဲဘွယ်ကတော့ထိုင်းနိုင်ငံအနေနဲ့အရင်ကမြန်မာဒုက္ခသည်တွေကိုလက်ခံမှုတဲ့အတွေ့အကြုံညအခုဒီချိန်မှာလက်မခံကျင်တာဖြစ်နိုင်တယ်လို့ရှုမြင်ပါတယ်
။သူတို့နေမီထဲမှာဒုက္ခသည်စခန်းကိုဖွင့်သွားမယ်ဆိုတော့အဲ့ဒီဥစ္စာမျိုးသူတို့မဖွင့်ကျင်ဘူးလို့တော့ကျွန်တော်ယူပရအဖြစ်ပဲအဲ့လိုပဲ။ပဲသူတို့မဖွင့်စီကျင်ဘူးဆိုတာကဒီဒုက္ခသည်တွေအရင်နေရာရောက်လာတဲ့အခါကျတော့ဒီအရင်တော့ဟိုကသူတို့နိုင်ငံထဲကစစ်တေဝါတွေခုတ်ရတယ်စစ်တော်တွေဘာတွေကိုထိထိုက်တယ်ပါညာအဲ့ဒီလိုတော့လည်းရှိမယ်လို့တော့ကျွန်တော်သိတယ်ဘယ်လိုပြောမလဲမြန်မာနိုင်ငံပေါ့နော်။ဒါအခုပြောမယ်ဆိုလို့စစ်ကောင်စီပေါ့နော်။အဲအဲ့ဒီကလည်းသူတို့ကတော့စိတ်မနှိမ့်မြတာလည်းရှိမယ်။အားဒါလက်မခံဘူးပြောတာလည်းဖြစ်ကောင်းဖြစ်ဖြစ်မယ်
။1988ခုနှစ်မြန်မာနိုင်ငံကရေခင်းနောက်ပိုင်း1989ခုနှစ် စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ထိုင်းနိုင်ငံဘက်ကိုထွက်ပြေးသူတိမ်းနဲ့ချီပြီးရှိခဲ့ပြီးထိုင်းနိုင်ငံတဲကဒုက္ခသည်စခန်း၉ခုမှာမြန်မာနိုင်ငံသားတိုင်းရင်းသားတွေနေထိုင်ခဲ့ကြပါတယ်။အခုချိန်ထိစခန်းတွေလည်းမပိတ်သေးပဲရှိနေပါတယ်။ဒုက္ခသည်စခန်းတွေကိုကုလသမဂ္ဂဒုက္ခသည်ဆရာမဟာမင်းကြီးယုံ UNHCR နဲ့နိုင်ငံတကာ NGO အဖွဲ့တွေကတာဝန်ယူခဲ့ကြတာပါ။လက်ရှိအချိန်ဟာလည်းမြန်မာနိုင်ငံဟာ1988ခုနှစ်အချိန်ကလိုအခြေအနေကိုပြန်လည်ရောက်ရှိနေပါတယ်ပြည်တွင်းပြည်ပခါတွေမှာအရသာပြည်သူတွေပြေးစရာမြေမရှိဖြစ်နေပါတယ်လူအခွင့်ရေးဖွဲ့တွေကတော့ထိုင်းနိုင်ငံလိုအိန္ဒိယနိုင်ငံတွေကမြန်မာပြည်သူတွေကိုအကူအညီပေးဖို့တောင်းဆိုနေသလိုမြန်မာဒုက္ခသည်တွေကိုလက်ခံအကူအညီပေးဖို့လည်းစော်ဩနေကြပါတယ်ခင်ဗျာ